တန်းတွေစီစဉ်မှာဒေါက်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါတယ်ရှင်ဒေါက်တာရှင်များရှင်ခရစ်နှစ်2022ခုနှစ်မတ်လ14ရက်မြန်မာတက္ကသိုလ်1383ခုနှစ်တပေါင်းလဆန်း23ရက်တနင်္လာနေ့ညှော်လင့်ခြင်းတန်မြန်မာစီစဉ်များကိုစတင်တန်လွှင့်နေပါတယ်ရှင်
တော်တာရှင်များခင်ဗျာမျောလင်ချင်းအတန်မြန်မာအစီစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာ kHz 1653ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kHz 1163ညာမှနေ့စဉ်အတန်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တနင်္လာနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်၊ကိုအတွေ့တည်တည်ခံခြင်းအစီအစဉ်၊ကဘာကျော်ကြားပုဂ္ဂိုလ်များအစီအစဉ်တို့ဖြစ်ပါရယ်ရှင်တော်တာရှင်များရှင်နေ့စဉ်အသက်တာခရစ်တော်၌တာအစီအစဉ်ကိုတိတ်ခါရောရစီဟာဥဆိုင်တာတွေးထံမှမှတ်သားနိုင်ကြပါစို့လားရှင
်ရ
ချစ်တော်တတ်ရှင်ဓမ္မမိတ်ဆွေညီကုံမောင်မများအားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်မှာနေစဉ်သက်တာခရစ်တော်၌သာအစီအစဉ်အားဖြင့်ချစ်တော်တတ်ရှင်ဓမ္မမိတ်ဆွေများအားလုံးအတွက်ဝိညာဉ်ခွန်အားရရှိဖို့ရန်အားပေးတိုက်တွန်းသွားခြင်းပါတယ်။ချစ်တော်ဓမ္မမိတ်ဆွေအပေါင်းတို့ခင်ဗျာ။ဒီကနေ့လောကကြီးထဲမှာအသက်ရှင်နေကြရတဲ့ကျွန်တော်တို့လူသားတွေအနေနဲ့စာရမဏေရဲ့ပြင်းထန်လာတဲ့အန္တရာယ်အမျိုးမျိုးတွေကိုရင်ဆိုင်တွေ့ကြုံခံစားနေကြပါပြီ။အထူးသဖြင့်စာရမဏေဟာလူလူချင်းစိတ်ဝမ်းကွဲပြားအောင်တူဦးကိုတူဦးမနာလိုဝန်တိုပြီးတပ်ဖြတ်ညင်းဆဲဖို့ကလဖန်ထိုးလျက်ရှိနေပါတယ်။ဒါကြောင့်ဒီကနေ့လောကကြီးထဲမှာမေတ္တာတရားတွေဟာခေါင်းပါကြပြီးတူဦးကိုတူဦးတတ်ကြဖြတ်ကြညင်းပန်းနှိပ်ဆက်နေကြတာကိုတွေ့ကြမှာဖြစ်ပါတယ်။အထူးသဖြင့်ခရစ်တော်ရဲ့နောက်လိုက်ခရိယသားသမီးများအနေနဲ့စာရမဏေနဲ့သူ့အဖွဲ့ရဲ့တိုက်ခိုက်မှုကိုတနေ့ထက်တနေ့ပိုးပြီးရင်ဆိုင်တွေ့ကြုံရကြတော့မှာဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့ရဲ့ကယ်တင်ရှင်ဖျားမိမ့်မွဲ့တော်မူချက်ဂရိတရားတွေဟာသူ့ချစ်သားသမီးအားလုံးအတွက်ယုံကြည်စိတ်ချကိုးစားပွေရာကောင်းလာပါတယ်။အဲ့ဒီဂရိတော်ကိုဖတ်ပြီးခွန်အားယူကြပါစို့။တရားဝအကြံခိုင်း31အငယ်6ထဲမှာအာယူ၍ရရင်ချင်းရှိကြလော့။မစိုးရင်ကြနဲ့သူတို့ကိုမကြောက်ကြနဲ့။ထာဝရဖျားသည်သင်တို့ဖျားသခင်ဖြစ်၍သင်တို့နှင့်အတူကိုယ်တိုင်ကြွတော်မူမည်။သင်တို့ကိုစွန့်တော်မူမူပစ်ထားတော်မူမူဆိုပြီးဂရုတော်ပေးထားခဲ့ပါတယ်။ဒီကျမ်းချက်ဖော်ပြထားတဲ့အတိုင်းဖျားရှင်ဟာသူ့ရဲ့ချစ်သားသမီးတွေကိုဘယ်တော့မှမစွန့်ပစ်ပါဘူးလို့ဂရုပေးထားခဲ့ပါတယ်။ချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာ။အင်ဒီဘတ်မှာရှိတဲ့စိန့်ဂေးဖျားကျောင်းအကြီးကြီးနဲ့ပါလီမန်လွတ်တော်ကြီးရဲ့အကြားမှာ JK လို့ကြောက်နဲ့ရေးသားထားတဲ့အဲ့ဒီ JK ဆိုတဲ့ဇလုံးကတော့ပြန်လဲပြုပြင်ရေးသမားဂျောင်းနော့ခ်ရဲ့တင်းချိုင်းကူပေါ်မှာရေးသားထားခြင်းပဲဖြစ်ပါတယ်။ဂျောင်းနော့ခ်ရဲ့အကြောင်းနဲ့ပတ်သက်ပြီး Regent Morton ဆိုတဲ့ပုဂ္ဂိုလ်အနေနဲ့ဘယ်လိုပြောခဲ့တယ်လဲဆိုရင်ဒီတင်းချိုင်းထဲမှာအိတ်ဆက်အနားယူနေတဲ့ဂျောင်းနော့ခ်ကဘယ်လူသားကမှမကြောက်ရွံ့တဲ့ပုဂ္ဂိုလ်ပဲဖြစ်ပါတယ်။သူဟာဖျားကိုသာအဓိကထားပြီးဖျားပေါ်မှာပဲယုံကြည်ခြင်းအပြစ်ဝရှိတဲ့အတွက်ကြောင့်ပဲဖြစ်ပါတယ်။ဒါကြောင့်ဒီကနေ့ကျွန်တော်တို့အနေနဲ့လည်းပဲကျောင်းနော့ကဲ့သို့ဖျားကိုပဲအဓိကထားပြီးယုံကြည်ခြင်းအပြည့်အဝရှိဖို့ဖြစ်ပါတယ်။ချစ်သောဓမ္မပိဆွေပေါင်းတို့ခင်ဗျာ။အံ့ဩပွေရာကောင်းတဲ့ဖျားရှင်ဂရုတော်အကြောင်းနဲ့ပတ်သက်ပြီးကြည်ကြရအောင်။ဤသေးလာလူမျိုးတွေဟာယော်ဒန်မြစ်ရဲ့တစ်ဖက်ကမ်းကိုကူးပြီးတဲ့နောက်မှာကြီးမားလာတဲ့ရန်သူတွေနဲ့ရင်ဆိုင်ကြရတော့မှာဖြစ်ပါတယ်။ဒါကြောင့်သူတို့အနေနဲ့ရရင်ချင်းရှိဖို့လိုအပ်လာပါပြီ။အဲ့ဒါထက်ဖျားရှင်ရဲ့အကူအညီကတော့ပိုးပြီးလိုအပ်တယ်မဟုတ်ပါလား။ဖျားရှင်အနေနဲ့လည်းဂရုတော်ပေးထားခဲ့ပြီးဖြစ်ပါတယ်။အာယူပြီးရရင်ချင်းရှိပါမစိုးရိမ်နဲ့မကြောက်နဲ့။သင်တို့နဲ့အတူရှိမယ်လို့ဂရုပေးထားခဲ့ပါတယ်။ဒါကြောင့်ဒီကနေ့ကျွန်တော်တို့အနေနဲ့လည်းကျွန်တော်ရဲ့ရန်သူဖြစ်တဲ့စာရမဏေရဲ့ရန်ဆွဲကိုတွန်းလှန်ဖို့ခွန်အားအပြည့်ဝနဲ့ရရင်ချင်းရှိဖို့လိုအပ်ပါတယ်။ဒါအပြင်ဖျားသခင်စကားတော်အတိုင်းလိုက်လျှောက်သွားမယ်ဆိုရင်တော့ဘာမှကြောက်စရာမလိုပါဘူး။ချစ်သောဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာ။စာစာချင်းတော့ဖတ်သွားခဲ့တဲ့ကျမ်းချက်ထဲမှာဖျားရှင်ဂရိတော်၃ချက်ပါရှိတယ်ဆိုတာကိုသတိပြုမိကြရဲ့လားအဲ့ဒီအချက်၃ချက်ကတော့ပထမအချက်အနေနဲ့ဖျားသခင်ဟာကျွန်တော်တို့နဲ့အတူအမြဲတမ်းရှိမယ်ဒုတိယအချက်အနေနဲ့တော့ဖျားရှင်ဂရိတော်အတိုင်းပြည့်စုံစွာဆောင်ရွက်ပေးမယ်တတိယအချက်အနေနဲ့တော့ဖျားရှင်ဟာကျွန်တော်တို့ကိုဘယ်တော့မှမစွန့်ပယ်ဘူးဆိုတဲ့ဂရိပေးချက်ပဲဖြစ်ပါတယ်ချစ်တော်ရှင်ပေါင်းတို့ခင်ဗျာခရစ်တော်ဖျားအနေနဲ့လဲလောကကြီးထဲမှာလာရောက်ပြီးအသက်တော်ထင်ရှားခဲ့စဉ်အချိန်တုန်းကစာရမဏေရဲ့သွေးဆောင်ခြင်းဒုက္ခဆင်းရဲခြင်းအမျိုးမျိုးတွေ့ကြုံရတဲ့အခါမှာအဖခမီးတော်ဖျားဟာသူနဲ့အတူရှိခဲ့ပါတယ်ခရစ်တော်ကိုယ်တိုင်ဘယ်လိုပြောခဲ့တယ်လဲဆိုတော့ယောဟန်ခရစ်ဝင်ခန်း16အငယ်30နှစ်ထဲမှာငါသည်တကိုယ်တည်းနေသည်မဟုတ်ခမီးတော်သည်ငါနဲ့အတူရှိတော်မူ၏လို့ပြောထားခဲ့ပါတယ်ဒါကြောင့်ဖျားရှင်အနေနဲ့ကျွန်တော်နဲ့အမြဲရှိနေမယ်ဆိုတာကိုသိမယ်ဆိုရင်ကျွန်တော်တို့ဟာတယောက်တည်းရှိနေပေမဲ့ဘာမှအားငယ်စရာကြောက်စရာမလိုပါဘူး။အရေးကြီးဆုံးအချက်ကတော့ဖျားရှင်ဟာကျွန်တော်တို့ကိုဘယ်တော့မှမဆွတ်လောက်ပါဘူးလို့ပြောထားခဲ့ပါတယ်။ဒါပေမဲ့ဒီလောကကြီးရဲ့ဏိယာမအနေနဲ့တော့လူတွေဒုက္ခရောက်လို့အရေးအကြောင်းနဲ့ဖြစ်လာရင်လူသားတွေကပဲဆွန့်ခွာသွားခဲ့ကြတာကိုတွေ့ရှိရပါတယ်။ဒါပေမဲ့ဖျားရှင်အနေနဲ့တော့ဘယ်တော့မှမဆွန့်ပြစ်ပါဘူး။သူဟာတကိုးနဲ့ပြည့်စုံတော်မူတဲ့ဖျားပဲဖြစ်ပါတယ်။ဟေရှာယအခန်းကြီး26အငယ်4ထဲမှာထာဝရဖျားသည်နေဆာထာဝရ ခိုးလုံးရဖြစ်တော်မူ၏လို့လည်းပြောထားခဲ့ပါတယ်။ဒါကြောင့်ချစ်တော်ဓမ္မမိတ်ဆွေညီကိုမောင်မပေါင်းတို့ခင်ဗျာဖျားသခင်ဘက်မှာအာယူပြီးရဲရင်ချင်းရှိပါမကြောက်ကြပါနဲ့နောက်ကိုဘယ်တော့မှမဆုတ်ကြပါနဲ့ဖျားရှင်အနေနဲ့ကျွန်တော်တို့ကိုဘယ်တော့မှမစွန့်ပြစ်ပါဘူးကျွန်တော်တို့နဲ့အစဉ်အမြဲအတူရှိနေပါလိမ့်မယ်ဒါကြောင့်ဒီကနေ့ကျွန်တော်ရဲ့အသက်တာမှာအိုးအဖဖျားသားသမီးအပေါင်းတို့ဒီကိုရရှင်ကိုအမြဲတမ်းယုံကြည်အားကိုးပြီးကိုရရှင်၏အလိုတော်အတိုင်းအသက်ရှင်ခြင်းအားဖြင့်ကိုရရှင်ထာမဂတိတော်ကိုရရှိခံစားနိုင်ဖို့ရန်ကိုညီမစားတော်မူပါအာမင်ဆိုပြီးဆုတောင်းကြပါစို့ချစ်တော်တာရှင်ဓမ္မမိတ်ဆွေညီကိုမောင်နှမများအားလုံးနေ့စဉ်အသက်တာမှာခရစ်တော်ဖျားကိုအားကိုးယုံကြည်ပြီးသူ့ရဲ့တုန်သင်လမ်းပြတဲ့အတိုင်းအမြဲတမ်းလိုက်လျှောက်ခြင်းအပြင်အသက်တာမှာအောင်မြင်ခြင်းရရှိနိုင်ကြပါစေ
တဏီယောင်နေပါရဲ့ညီနှောင်းသာကိုရမပါထင်ရကိုစွတ်တော်သွားနာကျင်ကြရွှေကြုံလာခဲ့ပြီးမှနာဘဝတကောင်းရင်ချင်းလေးစုံသောတယောက်တည်းပါခေါ်တယ်မင်းကိုချင်းချင်းပြန်ကြရအိမ်ကိုပြန်ကျင်နေတဲ့ခြေလမ်းများဘယ်လိုဆောင်ပြူရမလဲဘယ်သူခွင့်လို့မလဲဒီလိုစိတ်တွေဝင်တဲ့ချိန်လူတွေချင်းနဲ့ပြူတဲ့ကိုယ်တော်ပြမြစ်တာပဲကိုလုံးခွင့်ပိုင်ဆိုင်ခွင့်ငါကရရှိခဲ့တဲ့နောက်ပိုင်းမှာတကောင်းလေးသူပြန်စဲပါကမ်းလေးချိုးလေးနဲ့ပါကြလာခဲ့ပါတင်းတွတ်သူဆောင်စေပါတကားလေးသူပြန်စေပါကမ်းလေးချုံနေပြန်ပါကြည်လေးကြလာခဲ့ပါတင်းတွတ်သူဆောင်စေပ
မြောင်းလိချင်းအတန်းမြမအစီစဉ်ကိုနာတော်တဆင်နေကြတဲ့တောတရှင်များမင်္ဂလာပေါင်းနဲ့ပြည့်ဝကြပါစေတောတရှင်များရှင်လူတဦးတယောက်ရဲ့အသက်တာမှာတွေ့ကြုံရတဲ့အတွေ့အကြုံအဖြစ်ပျက်တွေဟာဆန်းကျင်လာပါတယ်တဦးနဲ့တဦးလည်းမတူကြပါဘူးပြောပြတဲ့သူတို့ရဲ့အကြောင်းအရာအဖြစ်အပျက်တွေကိုနာတော်တဆင်ရခြင်းအပြင်ခွန်အားရယူနိုင်ကြပါစေရှင်တောတရှင်များရှင်ဒီကနေ့မှာတန်ဇန်နီးယားမှာရှိတဲ့မောဇာဆေးရုံကိုတက်ရောက်ကုသခံယူကြတဲ့လူမမာတွေရဲ့ပြောပြတဲ့တည်ခံချက်ကြောင့်မောဇာဆေးရုံဟာအဲ့ဒီဒေသမှာမိတင်းနေထိုင်ကြတဲ့အယတ်သူအယတ်သားတွေရဲ့အသက်ကိုကယ်တင်ရုံသာမကပါဘူးဆေးကုသပေးခြင်းအပြင်လည်းသာသနာပြုလုပ်ငန်းတွေဆောင်ရွက်ခဲ့တဲ့ဆေးရုံတစ်ရုံဖြစ်ပါတယ်ရှင်အခုလည်းလူမမာတူဖြစ်တဲ့ဇာခရစ်ဆိုသူပြောပြချက်အရသူဟာတေလောက်တဲ့ငှက်ဖျားယောဂတစ်ခုနဲ့မွန်စာဆေးရုံကိုရောက်ရှိခဲ့ပါတယ်။အစိုးရဆေးရုံမှာသွားရင်လူတွေတော်တော်များတဲ့အတွက်မွန်စာဆေးရုံကိုသွားရတာဖြစ်တယ်။ဆေးရုံရောက်တဲ့ဆိုရင်ပဲပြုစုကုသမှုတွေဟာစေတနာပါပြီးနှွေးထွေးကောင်းမွန်လာပါတယ်။တာဝန်ထမ်းဆောင်တဲ့ဝန်ထမ်းတွေဟာဆေးကုသပြုစုပေးမှုတစ်ခုတည်းမကဘဲဖျားတရားအကြောင်းကိုပါပြောပြပေးကြတဲ့အတွက်ဇာခရီဟာအင်မတန်မှသဘောကျပြီးမကြခင်ယောဂပျောက်ကင်းပြီးတော့ပြန်လည်ကျန်းမာလာမယ်ဆိုတာဝမ်းသာစရာကောင်းတဲ့မျှော်လင့်ချက်တွေနဲ့အားပေးခဲ့တဲ့အတွက်ဇာခရီဟာမျှော်လင့်ခြင်းအသင်းသားမဖြစ်သေးပေမဲ့ဖျားသခင်ကိုယုံကြည်သူတူဖြစ်လာခဲ့တယ်။ဆေးရုံရဲ့အမှုထမ်းတစ်ယောက်အနေနဲ့တာဝန်ထမ်းဆောင်နေပါပြီ။သောတာရှင်များရှင်နောက်တစ်ယောက်ကတော့မာရာဆိုတဲ့အမျိုးသမီးဖြစ်တယ်။အဲ့ဒီအမျိုးသမီးဟာကလေးမမွေးနိုင်လို့မွန်စာဆေးရုံကိုရောက်ရှိလာတယ်။နိုင်ငံတော်ဆေးရုံက၄ရက်တိုင်တိုင်ပြင်းပြင်းထန်ထန်နာနာကျင်ကျင်ခံစားရတာလေခလေးမွေးလို့မရဘူးတဲ့ကွယ်မွန်စာဆေးရုံရောက်လာတော့ဆရာဝန်ဆရာမတွေနဲ့ဆေးရုံဝန်ထမ်းတွေဟာဝိုင်းဝန်းအားပေးနှစ်သိမ့်ဆုတောင်းပေးကြတယ်ယူယူရရနဲ့ပြုစုကုသပေးတယ်ဒါကြောင့်နာကျင်နာတစ်ပြေးပြေးတက်တာလာပြီးခလေးကိုကောင်းမွန်စွာပဲမွေးဖွားပေးနိုင်ခဲ့တယ်လူနာအနေနဲ့မြစ်တာနဲ့ဆူတောင်းပေးတဲ့အပြုအမူနဲ့ကျင်နာယူရတဲ့အပြုအမူတွေကြောင့်မျော်လင့်ခြင်းအသင်းတော်မှာတတ္တမဥပုသ်ဆောင်သူတို့ရဲ့အလုတ္တဝန်ထမ်းဆောင်ပုံကိုသ ိတ်ပြီးစိတ်ဝင်စားနှစ်သက်မိတယ်လို့ပြောပါတယ်။တတမနဲ့အတင်းသားတွေရဲ့မေတ္တာပြမှုကြောင့်တွေ့ရတဲ့မျောလင့်ချင်းအတင်းသားမဟုတ်သေးတဲ့အဲ့ဒီမှာအလုလုတဲ့သူနာပြုအတွက်အင်မတန်မှစိတ်ဝင်စားတယ်။အဲ့ဒီသူနာပြုအမှုတန်းဟာအခုအချိန်မှာဆေးရုံရဲ့တာဝန်တရားဟောဆရာစီမှာတမကျန်းစာတင်ယူနေပြီဖြစ်ပါတယ်။သောတာရှင်များရှင်မောဇာဆေးရုံကိုဂုံယူဆွဲလန်းတဲ့သူတယောက်ရှိပါသေးတယ်။သူမကတော့အိုမာရီဆိုသူရဲ့ညီမဖြစ်တယ်။သူ့ညီမဟာနှလုံးနဲ့အသေးရောဂါခံစားရတဲ့သူဖြစ်တယ်။သူမရဲ့ခြေထောက်မှာပြင်းထန်တဲ့အနာတစ်ခုခံစားရတယ်။အစိုးရဆေးရုံသွားဖို့ပြောပေမဲ့အိုမာရီရဲ့ညီမဟာမွန်စာဆေးရုံမှာပဲသွားဖို့ဆန္ဒရှိကြောင်းပြောတဲ့အတွက်မွန်စာဆေးရုံကိုရောက်သွားခဲ့ရပါတယ်။မွန်စာဆေးရုံရောက်တဲ့အခါမှာဆေးရုံအမှုထမ်းတွေဟာအိုမာရီရဲ့ညီမကိုဝိုင်းဝန်းဆုတောင်းပေးပြီးဆေးကုသမှုပေးခဲ့တဲ့အတွက်တက်တာပျောက်ကင်းခဲ့ရတယ်။ဒါကြောင့်အိုမာရီဟာမွန်စာဆေးရုံရဲ့ဝန်ဆောင်မှုအားလုံးကိုနှစ်သက်သဘောကျတဲ့လူတစ်ယောက်ဖြစ်တဲ့သူပြီးဘာပြောသလဲဆိုတော့ကျွန်တော်ဟာခရစ်ယာန်တယောက်မဟုတ်ပေမဲ့မွန်စာဆေးရုံနဲ့ဆေးအမှုထမ်းတွေကတော့ဘာသာရေးလူမျိုးရေးခွဲခြားမှုမရှိဘဲလူသားအားလုံးအတွက်ဂရုတစိုက်ပြုစုယူရကုသပေးတဲ့ဆေးရုံကြီးပါပဲဗျာလို့ချီးမွမ်းမှတ်ချက်ချခဲ့ပါတယ်။သောတာရှင်များရှင်တန်ဇန်နီးယားမှာရှိတဲ့မွန်စာဆေးရုံဝန်ထမ်းတွေရဲ့မေတ္တာပြတည်တည်ခံချက်တွေကြောင့်လူတိုင်းနှစ်သက်သဘောကျပြီးအားထားရတဲ့ဆေးရုံတစ်ရုံဖြစ်တဲ့အတွက်မွန်စာဆေးရုံလိုပဲတခြားသောဘယ်ဆေးရုံမဆိုလူမမာတွေကိုမေတ္တာစေတနာထားနိုင်တဲ့ဝန်ထမ်းကောင်းတွေဖြစ်နိုင်ကြပါစေရှင်။တောတန့်ရှင်ပေါင်းရွှေလန်းချမ်းမြေ့ကြပါစေရှင
်။
ဘာပေါ်မှာရှိတဲ့ထင်ရှားတဲ့ပုံကူကြီးများရဲ့စ조사မှုဘူးတုဒ္ဒတွေကိုတင်ပြပေးမယ့်အချိန်ဖြစ်ပါတယ်ခင်ဗျာ
။ညိုလင့်ချင်းအတန်လူငယ်မောင်မယ်လေးများတို့ကဘာကြောကြားပုံကူများအစီအစဉ်မှာလေးစားတူယူပွဲကဘာစာစုကြီးများနဲ့အခြားပုံကူကြောကြီးများအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ ယနေ့လူငယ်မောင်မယ်လေးတို့အတွက်အတူယူပြီးဘဝခွန်အားဖြစ်စေမယ့်ပုဂ္ဂိုလ်ကြီးကတော့လူဝိစ်ကာရူအကြောင်းပဲဖြစ်ပါတယ်ကွယ်။လူငယ်မောင်မယ်လေးတို့ရေလူဝိစ်ကာရူဟာကမ္ဘာပထမဦးဆုံးကလေးစာပေကလေးစာအုပ်တွေကိုရေးသားပြုစုခဲ့တဲ့ကမ္ဘာကျော်စာရေးဆရာကြီးတစ်ယောက်ဖြစ်ပါတယ်။သူ့ရဲ့အကျော်ကြားဆုံးစာအုပ်ကတော့မြမလူအဲလစ်ကလေးရဲ့အံ့ဝယ်မြေပေါ်မှာစွန့်စားခံများလို့အဓိပ္ပာယ်ရပါတယ်ကွယ်။လူငယ်မောင်မယ်လေးတို့ရေအဲလစ်လေးဟာမိန်းကလေးပါ။သူ့ရဲ့နာမည်အပြည့်အစုံကတော့ Alice Lister လို့ခေါ်ပါတယ်။သူကလေးရဲ့ဖခင်ဟာခရစ်ယာန်ဘုရားရှိခိုးကြောင်းရဲ့အဆောင်မူပါ။အဲ့ဒီစာအုပ်ကို Louis Caro ကရေးပြီးတော့1865ခုနှစ်မှာထုတ်ဝေရိုက်နေပါတယ်ကွယ်။သူရဲ့တရုတ်ဘောပုံတွေဝေဝေဆဆနဲ့စာပတ်သူကလေးများအကြိုက်ဆုံးရေးသားထားပါတယ်။စာရင်းဟန်ကလည်းလူကြီးတယောက်ရေးသားထားတာနဲ့မတူအောင်ကလေးတယောက်ရဲ့ရေးဟန်နဲ့ရေးထားတာဖြစ်လို့ထူးခြားနေတာပေါ့။လူငယ်မောင်မယ်လေးတို့ရေကလေးစာပေဆိုတာအဲ့ဒီလိုဖြစ်နေပါတယ်။ဒီလိုနဲ့အဲ့ဒီစာအုပ်လေးအောင်မြင်သွားလို့နောက်ထပ်စာအုပ်တအုပ်ကိုလည်းထပ်ရေးပါတယ်ကွယ်။အဲ့ဒီစာအုပ်အမိကတော့ကျဲမုံမှန်ကတဆင့်အဲလစ်ကြီးစုပုံလို့မြမလို့အဓိပ္ပာယ်ရပါတယ်။သူ့ရဲ့စာအုပ်တွေဟာကလေးတယောက်ရေးသလိုရေးထားလို့ဖတ်ရလွယ်ပါတယ်ကွယ်။ကလေးတိုင်းလဲနားလည်ပါတယ်။တခါပို့ပြီးနားလည်သဘောပေါက်အောင်ရုပ်ပုံလေးတွေကိုပါထည့်ထားပါတယ်။ရုပ်ပုံလေးတွေကလည်းကလေးတွေအကြိုက်ထူးထူးဆန်းဆန်းပုံလေးတွေပါ။အောင်စရာ၊ရီစရာတွေ၊တခါတည်းရန်ကြောက်စရာရက်သားလေးတွေနဲ့ပေါ်ကျူးထားတာဖြစ်ပါတယ်။တချို့ရုပ်ပုံတွေကိုသူကိုယ်တိုင်ရေးဆွဲပါတယ်။စာသာမကပကြီလဲဆွဲတတ်သူလို့ဆိုရပါမယ်ကွယ်။လူငယ်မောင်မယ်လေးတို့ရေအဲ့ဒါတွေနေမကပါဘူးကွယ်။ကာရိုဟာခလေးကပြာနဲ့ပုံမြင်တွေကိုလည်းရေးခဲ့ပါတယ်။သူ့ရဲ့စာတွေကယဉ်ကျေးတယ်၊စိတ်ဓာတ်ခွန်အားတွေကိုပေးတယ်၊လူသားဆန်တယ်စိတ်ကူးကိုအခြေခံပြီးရေးထားပေမဲ့အသည့်အလိမ္မာကိုပေးထားနိုင်တယ်လို့ဆိုရပါတယ်။သူရေးထားတဲ့ရည်စရာတွေအဖြစ်ပျက်တွေကိုအစစ်အမှန်မဟုတ်လုံးကြံထားတာလို့သိနေပေမဲ့တပည့်စာဖတ်ပရိသတ်ဖြစ်တဲ့လူကြီးတွေရောကလေးတွေပါလက်ခံကြပါတယ်ကွယ်။ဒါကြောင့်သူဟာကြောက်ကြတာပါ။လူငယ်မောင်မယ်လေးတို့ရေလူဝစ်ကာရိုဟာထင်ရှားတဲ့တက္ကသိုလ်ကြီးတစ်ခုကသင်္ချာပညာရှင်ကြီးတစ်ယောက်ဖြစ်ပါတယ်။သူဟာအင်္ဂလန်နိုင်ငံအောက်စဖို့ဒ်တက္ကသိုလ်မှာပညာသင်ခဲ့သူဖြစ်ပါတယ်။အဲ့ဒီနောက်မှာတော့အဲ့ဒီကောလိပ်မှာပဲကတိကအဖြစ်အလုပ်လုပ်ခဲ့ပါတယ်။လူငယ်မောင်မယ်လေးတို့ရေကမ္ဘာထိပ်တန်းရောက်ပုဂ္ဂိုလ်ကျော်ကြီးတွေဟာဆင်းရဲခြင်းရဲ့တန်ကိုကြက်ကြက်ခံရင်းဆိုင်နိုင်ကြပါတယ်။မိမိလိုရာပန်းနိုင်စီတို့မလျှော့သောဆွဲတက်တီဖြင့်အရောက်တက်လန်းနိုင်ကြပါတယ်။သူတို့ရဲ့ဘဝမှာစိတ်တက်ကြတာအရှော့ပေးတာတွေလည်းမရှိပါဘူး။ဘလို့အခွင့်အရေးကိုမှရယူခြင်းလိုချင်မှုမက်မောမှုတွေလည်းမရှိကြပါဘူးကွယ်။မိမိကြောင့်လူတကာအကျိုးရှိရမယ်။လူလောကကြီးတာယာလှပလာမယ်ဆိုရင်အတိုင်းမသိဝမ်းမြောက်ဂုဏ်ယူတတ်ကြပါတယ်။ဒါကြောင့်မို့လို့ဘဝအောင်မြင်ရေးတက်လန်းတွေကိုရှာဖွေနေကြတဲ့ကျောင်းသူကျောင်းသားလူငယ်များတို့ကလည်းမိမိတို့ရဲ့ဘဝကိုအရှော့မပေးဘဲစွဲလုံးလာပရိယာထားပြီးလိုရာပန်းနိုင်ကိုစုခုနိုင်ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ကွယ်။ညိုလိချင်းတန်တော်တာရှင်များရှင်။ကဘာကျော်ကြားပုဂ္ဂိုလ်များအစီအစဉ်မှာစာရေးသူဆရာကြီးဦးဝံထိန်ရေးသားထားတဲ့လေးစာတူယူပွဲကဘာစာဆိုကြီးများနဲ့အခြားပုဂ္ဂိုလ်ကျော်ကြီးများစာအုပ်မှလူးဝစ်ကာရိုရဲ့အကြောင်းကိုကောက်နှုတ်တင်ဆက်ပေးခဲ့ခြင်းပဲဖြစ်ပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်။
ားရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရား၏ဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာရေးရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။တင်ဒန်းအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်။
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698 316 694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
AWR မျော်လင့်ခြင်းတံကိုအားပေးနေတယ်သောတာရှင်များရှင်မျော်လင့်ခြင်းတံမှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင
် AWR မျော်လင့်ခြင်းတံကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ AWR Yangon Facebook Page မှာဆက်သွယ်နိုင်ပါတယ်ခင်ဗျာအင်တာနက်ကနေမျော်လင့်ခြင်းအတန်ရေဒီယိုအစီအစဉ်တွေကိုနားထောင်ခြင်းနဲ့ဆိုရင်တော့ website လိပ်စာကတော့ www.awr.org ဖြစ်ပါတယ်ခင်ဗျာ
တော်တော်ရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျော်လင့်ခြင်းအတန်မြန်မာအစီအစဉ်များကိုအတန်လွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျော်လင့်ခြင်းအတန်ကိုနားတော်တာဆင်ခဲ့ကြတော့တော်တော်ရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုယ်စိတ်နှပြကျမ်းမာရွှင်လန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ